အခုနှစ်ဩဂုတ်လ25ရက်နေ့ကအာဆာအကြမ်းဖက်အဖွဲ့ရဲ့တိုက်ခိုက်မှုနောက်ပိုင်းစစ်တပ်ရဲ့နယ်မြေရှင်းလင်းမှုကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကအကြောင်းမျိုးမျိုးကြောင့်ထွက်ပြေးသွားကြသူတွေကိုနှစ်နိုင်ငံသဘောတူညီချက်အရပြန်လက်ခံရေးပြင်ဆင်နေတာကိုအများပြည်သူထင်သာမြင်သာဖြစ်အောင်အသိပေးထုတ်ပြန်ပေးဖို့မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကတောင်းဆိုလိုက်ပါတယ်ဒုက္ခသည်တွေပြန်လည်လက်ခံရေးမှာတာဝန်ယူထားသူတွေကတော့မြန်မာနိုင်ငံအနေနဲ့လိုအပ်ချက်တွေပြင်ဆင်မှုတွေကိုစဉ်ဆက်မပြတ်ဆောင်ရွက်နေတယ်လို့ပြောထားပါတယ်အပြည့်စုံကိုကိုကောင်းဆိုင်ဟိန်ကပြောပြမှာပါရှင
်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်လာကြမဲ့ဒုက္ခသည်တွေကိုလက်ခံဖို့အစိုးရကပြင်ဆင်ဆောင်ရွက်နေတာကိုနိုင်ငံတကာအပါအဝင်ပြည်တွင်းလေးလာဆောင်ကြည့်သူတွေအထင်သာမြင်သာရှိစေဖို့မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကတိုက်တွန်းလိုက်ပါတယ်စခိုင်းပြည်နယ်မြောက်ပိုင်းကနေကြားဆောင်ကင်စကန်တွေအပေါ်အောက်ကလ25ရက်ကအာဆာအကြမ်းဖက်အဖွဲ့ရဲ့တိုက်ခတ်ခဲ့လို့စစ်တပ်ကနေနယ်မြေရှင်းလင်းမှုတွေစတင်ခဲ့ချိန်ကစလို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်သွားတဲ့အစ္စလမ်ဘာသာဝင်တင်းကြီးရှိပါတယ်သူတို့ကိုပြန်လက်ခံရေးအပါအဝင်ရခိုင်ပြည်နယ်ကလူ့ခွင့်ရေးအခြေအနေကိုတွားလည်လာခဲ့တဲ့မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ကလူ့ခွင့်ပြန်ဝင်ကြီးဒေါက်တာဝင်းမြင့်အေးနဲ့တွေ့ဆုံစဉ်မှာတိုက်တွန်းခဲ့တယ်လို့မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ရဲ့အဖွဲ့အဝင်ဦးယူလွင်အောင်က VOA ကိုပြောပါတယ
်အဓိကတော့သူတို့တစ်ဖက်နိုင်ငံကနေပြန်ဝင်လာမယ်ဆိုတော့ဟိုမင်္ဂလာရေးရှိရလေအဲ့ဒီအတွက်ကိုသူတို့ပြင်ဆင်မှုတွေလုပ်နေတယ်ပေါ့ပြင်ဆင်မှုတွေလုပ်နေတယ်အဲ့ဒီပြင်ဆင်မှုတွေလုပ်နေတာကကျွန်တော်ပြောတော့ကတော့တချို့ကတော်တော်မပြီးသေးဘူးပေါ့လေအဲ့တော့ဟိုသူတို့ကတော့ဟိုကျွန်တော်ပြန်လာပြီးမှနောက်ထပ်ထပ်ပြီးတော့တိုးတက်မှုတွေရှိပါတယ်လုပ်နေပါတယ်လို့ပြောတယ်အဲ့တော့ကျွန်တော်တို့ကတော့အခုလိုပြင်ဆင်မှုတွေလုပ်နေရဆိုတာကိုအများပြည်သူငြင်းရီပြီအောင်ပုံမှန်လေးလေးနည်းအတိပေးပေးပါလို့ဒါလေးတွေမြစ်တရခဏပါနည်းနောက်ကတိုင်းရင်းသားတွေခွပ်ပြီးတိချောင်းတိုင်းရင်းသားတွေရှိတယ်သူတို့ကလည်းအဆောက်အုံတွေစောင့်နေကြတယ်မပြီးသေးဘူးဒါလည်းကျွန်တော်တို့ကဟိုမြန်မြန်လေးပြီအောင်လုပ်ဖို့ပေါ့ကျွန်တော်ကကြံနေခဲ့တဲ့ပင်ကားလေးရရှိတယ်လေသူတို့ကလည်းအဲသူတို့ဒီစာဝတ်နေမှုခက်ခဲမရှိအောင်အကူအညီမှုတွေလိုအပ်တဲ့ထောက်ပံ့မှုတွေလုပ်ပေးဖို့ကြားပြရခြင်းပေါ့ဒါလေးတွေကျွန်တော်တို့ကအကြံပြုခဲ့တာပါခင်ဗျာ
လူကေပြန်ဝင်ကြီးတော်တော်ဝင်းမြင့်အေးကလည်းဒုက္ခသည်တွေပြည်လဲလက်ခံဖို့ပြင်ဆင်မှုတွေပြုလုပ်နေတဲ့အပိုင်းတွေကိုစင်စဲမပြတ်သတင်းတွေထုတ်ပြန်နေတယ်လို့ပြောပါတယ်ဒုက္ခသည်တွေပြည်လဲလက်ခံရေးဘင်္ဂလားဒေ့ရှ်နိုင်ငံနဲ့မြန်မာနှစ်နိုင်ငံသဘောတူညီချက်များအရဥပဒေနဲ့အညီဇန်နဝါရီလတတိယအပတ်ထဲမှာပြည်လဲလက်ခံတော့မှာလည်းဖြစ်ပါတယ်ဒုက္ခသည်တွေပြည်လဲလက်ခံတဲ့အခါမှာနေထိုင်ရေးစားနပ်ရိက္ခာအပြင်ဝင်ငွေရနိုင်ဖို့နီးလန်းတွေကိုပါစီစဉ်ပေးထားတာကိုဒေါက်တာဝင်းမြင့်အေးက VOA ကိုရှင်းပြပါဗျာ။န
ားမှာကျွန်တော်ကနေပြီးတော့ဒီကြံပြန်ဆောက်ပြီးတဲ့နေရာနားမှာဆိုတော့ဒီအိမ်ဆောက်တဲ့နေရာနားမှာသူတို့မူလနေရာဆောက်မဲ့သူတို့အိမ်ပြန်ဆောက်ရမယ့်နေရာနားမှာကိုပဲကျွန်တော်ကနေပြီးတော့ဒီရွက်ပြင်တဲနဲ့သူတို့ခဏထားလို့ရတယ်။ဒီရွက်ပြင်တဲဆိုရလဲကမ္ဘာနိုင်ငံကြီးမှာတုံးနေတဲ့ကျဲမျိုးအကောင်းစားပဲ။ဒါတော်တော်ကောင်းတဲ့ကိစ္စလုံးလုံးချုံချုံရှိရဲ့ဆိုတော့အဲ့ဒီမှာနေပြီးတော့သူတို့က cash for work ပေါ့သူတို့ကိုယ်တိုင်လေဝါးပေးခြင်းနဲ့ဆိုရှင်နေသားကလည်းသူတို့ရမယ်ဒါကျွန်တော်ကဆောက်ပေးတာဟုတ်နေသားကသူတို့ရမယ်ပတ်စံလည်းရမယ်ကိုယ်ရင်းလည်းကိုဆောက်ရမယ်ပုံစံလေးလည်းကြက်ကြက်နန်းနာကိုကြိုက်တဲ့ပုံစံလေးတောင်ပြောလို့ရသေးတယ်ဥမာပြပြတာ
စခိုင်းပြည်နယ်ပြည်နယ်ထူထောင်ရေးဒုက္ခသည်တွေပြည်နယ်လက်ခံရေးအပိုင်းတွေမှာအစိုးရကပြင်ဆင်ဆောင်ရွက်နေတဲ့အပေါ်မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ရဲ့အဖွဲ့ဝင်ဦးယူလွင်အောင်ကအခုလိုတုံ့တက်လိုက်ပါတယ
်ကျန်တဲ့ဟိုလူ့ခွင့်ရေးစံချိန်မီမီဆိုတော့ဒီလိုလေးစီစဉ်ထားတဲ့စာရေးတော်ရေးလည်းစီစဉ်ပြီးမယ်အဲကိုယ့်အိမ်ကိုလည်းကိုယ်စီတင်းကြဆောက်ဖွင့်ပြီးမယ်အဆောက်ဖို့လည်းလိုအပ်တဲ့ပစ္စည်းပံ့ပိုးပေးမယ်ဒီကြားထဲမှာလည်းစာရေးတော်ရေးထောက်ပံ့ပေးမယ်ဆိုတော့ဒါတော့မဆိုးဘူးလို့ကျွန်တော်တို့မြင်တာပေါ့လေ
မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်အနေနဲ့ရခိုင်ပြည်နယ်ထူထောင်ရေးဒုက္ခသည်တွေပြန်လည်လက်ခံရေးအပိုင်းတွေကိုစဉ်စဲမပြတ်စောင့်ကြည့်နေပြီးလိုအပ်တဲ့အကူအညီတွေပံ့ပိုးမှုတွေအကြံဉာဏ်တွေပေးသွားမှာဖြစ်တယ်လို့လည်းပြောပါရခင်ဗျာ